အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲနဲ့တငါသေးတွေအဖြစ်နဲ့စေခိုင်းခံထားရသူမြန်မာနိုင်ငံသား200လောက်ထပ်ပြီးတော့ရှာဖွေတွေ့ရှိခဲ့တာကြောင့်လက်တလောအင်ဒိုနီးရှားမှာတောင်တင်နေတဲ့မြန်မာနိုင်ငံသားတငါသေးကစုစုပေါင်း900နီးပါးရှိသွားပြီဖြစ်ပါတယ်။ဒီကယ်ဆယ်ထားတဲ့သူတွေဌာနေပြန်နိုင်ရေးအတွက်ကိုရင်အချက်လက်တွေနဲ့ဓာတ်ပုံတွေကိုလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတရုံကစုဆောင်းရယူပြီးတော့ဒီကနေ့မှာပဲဝန်ကြီးဌာနတွေစီကိုပို့ဆောင်ပေးဖို့ဆောင်ရွက်နေကြပါတယ်။အင်ဒိုနီးရှားကကျွန်းနေပေါ်မှာတောင်းတနေတဲ့မြန်မာနိုင်ငံသားတန်ခါတွေရဲ့လုံခြုံရေးဌာနေပြန်နိုင်ရေးနဲ့ရောချင်းငွေရရှိရေးအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကဘင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲကျွန်းပြုတ်ခန့်စစ်ခံရသူမြန်မာနိုင်ငံသား184ယောက်တို့ကိုထပ်ပြီးရှာဖွေတွေ့ရှိခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကပြောဆိုလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကအခြေအနေကိုအခုလိုပြောပြပါတယ
်။ဘန်ဂျီနာကျွန်းမှာတော့ကျွန်တော်တို့ဟာတန်ယုံကအဖွဲ့နှစ်ယောက်သွားတာပေါ့နော်။သွားတော့အဲ့မှာ184ယောက်ဆိုတာတွေ့ခဲ့ပါတယ်ခင်ဗျာနောက်ထပ်ထပ်တွေ့တာပါခင်ဗျာနောက်ထပ်ထပ်တွေ့တာပါလောလောဆယ်တော့ကျွန်တော်တို့အဲ့ဘက်မှာဟိုတချို့ကြတော့လေအဲ့မှာမိသားစုရှိတယ်တချို့ကြတော့လေလာစာမရသေးတော့ဘောနော်အဲ့ဒီအခြေအနေတွေကြောင့်သူတို့မလာနိုင်သေးတာဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီဘက်ကိုဟိုလာဖို့အတွက်တော့ဟိုဟာကျွန်တော်တို့ပြောထားခဲ့ပြီးပါပြီခင်ဗျာ
ဘင်ဂျီနာကျွန်းပေါ်ကနေအနီးမှာရှိတဲ့လုံခြုံရေးစိတ်ချရတဲ့တူရဲကျွန်းစီကိုကနဦးပို့ဆောင်ထားတဲ့မြန်မာနိုင်ငံသား281ဦးရှိနေနှင်ပြီးဖြစ်တာကြောင့်ကဲဆယ်ရရှိတဲ့စုစုပေါင်းမြန်မာနိုင်ငံသား455ဦးရှိသွားပြီဖြစ်ပါတယ်။ဘင်ဂျီနာကျွန်းပေါ်မှာလည်းအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံက62ဦးတို့ဆက်ပြီးတော့ရှာဖွေနေတယ်လို့ပြောပါတယ်။လက်တလောတူရဲကျွန်းပေါ်ကိုပြောင်းရွှေ့ထားတဲ့မြန်မာတန်ခါသည်တွေအတွေ့လုံခြုံရေးအာမခံချက်ရှိပါတယ်လို့လည်းမြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကပြောပါတယ
်လောလောဆယ်ကျွန်တော်တို့ဟာစစ်ဆေးထားတာမြန်မာဟိုငါးဘန်းသမားဟိုက182ယောက်ပါခင်ဗျာလုံခြုံရေးအခြေအနေကတော့အခုတူရဲကျွန်းမှာတော့လုံခြုံရေးအခြေအနေဟိုအကုန်လုံးအဆင်ပြေပါတယ်ခင်ဗျာအဲဒီတူရဲကျွန်းကိုကျွန်တော်တို့ကရွှေ့ထားပြီးပါပြီခင်ဗျာ
ကယ်ဆယ်ထားသူမြန်မာနိုင်ငံသားတွေဌာနေပြန်နိုင်ရေးနိုင်ငံကူးလက်မှတ်တွေထုတ်ပေးနိုင်ဖို့အတွက်ကိုယ်ရေးအချက်လက်တွေနဲ့ဓာတ်ပုံတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေစီပို့ပေးနေတယ်လို့လည်းဦးလွင်ဦးကပြောပါတယ
်။သူတို့စီကကွန်တက်ဖုန်းနံပါတ်သူတို့မိသားစုတွေရဲ့ကွန်တက်ဖုန်းနံပါတ်တွေတော့တောင်းထားပါတယ်ခင်ဗျာ။တချို့လည်းဟို458နဲ့တချို့လည်း342ပေါ့နော်။အဆက်တွေပြတ်နေတော့ကွန်တက်မရသေးပါဘူးခင်ဗျာ။လောလောဆယ်တော့ကျွန်တော်တို့သူတို့စစ်စေးဟိုဟာမေးမြန်းနေတော့ပါခင်ဗျာ။ကျွန်တော်တို့ဟိုဒယ်လီဂေးရှင်းအဖွဲ့လာတဲ့အချိန်မှာအဲ့ဒါတွေကိုကျွန်တော်တို့ဟိုအရှိတိုင်းဆောင်ရွက်ဖို့ရှိပါလေခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဟိုအဲ့ဟာဟိုမြန်မြန်ပြန်ပို့ဖို့အတွက်ကိုကျွန်တော်မြန်မာပြည်ကနေပြီးတော့ delegation အဖွဲ့ကိုဖိတ်ထားလို့မြန်မာပြည်က delegation အဖွဲ့ကလာနေပါပြီခင်ဗျာဒီနေ့မနက်ပိုင်းဆိုရင်လာပြီပေါ့နော်လာပြီးတော့အဲ့ဟိုပို့ဖို့သွားဖို့သူတို့ဟိုအတွက်အစီအစဉ်တွေကို delegation အဖွဲ့ကနေပြီးတော့သွားပြီးဆောင်ရွက်ဖို့ရှိပါလေခင်ဗျာ
ကျွန်းပြုတ်ခိုင်းစီခံရသူမြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်မဖြစ်စစ်ဆေးဖို့အမှန်တကယ်ကျွန်းပြုတ်ခိုင်းစီခံထားရသူတွေဟုတ်မဟုတ်စစ်ဆေးဖို့နဲ့ရောချင်းငွေရရှိရေးအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနလူမှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးပြည်လဲနေရာချထားရေးဌာနတို့ကတာဝန်ရှိသူကိုယ်စားလှယ်အဖွဲ့ဟာလည်းအင်ကာနေမှာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတူရဲကျွန်းနဲ့ဘင်ဂျီနာကမြန်မာတန်ခါတွေနဲ့တွေ့ဆုံစစ်ဆေးမှာဖြစ်ပါတယ်မြန်မာပါဝင်နိုင်ငံသားတွေကိုထိုင်းငါးဘန်းတင်မော်တွေကလောက်ခလာစာမပေးဘဲတန်ခါသေးတွေအဖြစ်ကျွန်းပြုတ်ခိုင်းစီပြီးအင်ဒိုနီးရှားနိုင်ငံကဝေးလံခောင်းတည်တဲ့ဘင်ဂျီနာကျွန်းပေါ်မှာထားရှိထားတာကိုအမေရိကန်သတင်းအေဂျင်စီ AP ကစုံစမ်းဖော်ထုတ်သတင်းရေးသားခဲ့ပြီးတဲ့နောက်မှာတော့ကျွန်းပေါ်ကတန်ခါသေးတွေကိုအင်ဒိုနီးရှားအစိုးရကကယ်ဆယ်နေတာဖြစ်ပါတယ်မြန်မာပါဝင်နိုင်ငံသားတန်ခါသေးတွေရဲ့လုံခြုံရေးကိုတော့အင်ဒိုနီးရှားအစိုးရကတာဝန်ယူထားပြီးနိုင်ငံတကာရွှေ့ပြောင်းအလို့သမားရေးရာအဖွဲ့ IOM ကလည်းအကူအညီပေးနေပါတယ်။ဒါပေမဲ့လည်းလောက်ခလာစာမရဘဲကျွန်းပြုတ်ခိုင်းစီခံထားရသူတန်ခါသေးတွေရောကြီးရရှိရေးကတော့မတိကျသေးပါဘူးရှင်။